ရန်ကုန်အင်းစိန်ထောင်တွင်မှကျင်းသားရပိုင်ခွင့်ခွင့်ရေးတွေကိုတောင်းဆိုတဲ့အနေနဲ့တနင်္ဂနွေနေ့မေလ22ရက်နေ့ကစလို့အစာငတ်ခံဆန္ဒပြနေကြတဲ့နိုင်ငံရေးကျင်းသားတွေကိုအာဏာပိုင်တွေကဗုဒ္ဓဟူးနေ့ကလာရောက်တွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်ပြည်လည်မှုတစုံတရာရရှိခဲ့တယ်လို့နိုင်ငံရေးကျင်းသားတွေရဲ့အကြိုးဆောင်ရွက်သူတွေကပြောပါတယ်ဒါပြင်စစ်ခွေးတိုက်ပို့ဆောင်ခံခဲ့ရတဲ့နိုင်ငံရေးအကျဉ်းသားတွေကိုလည်းသူတို့နေထိုင်ရာအဆောင်ကိုပြန်ပို့ခဲ့တယ်လို့မိသားစုဝင်တွေနဲ့လည်းဒီကနေ့မှထောင်ဝင်စာတွေ့ခွင့်ပေးခဲ့တယ်လို့ဆိုပါရယ်အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မဲအေးမာကပြောပြပါအောင်ရှင
်ဟုတ်ကဲ့ပါရှင်အကျဉ်းထောင်တွင်စာဖတ်ခွင့်မိသားစုနဲ့လွတ်လပ်စွာတွေ့ဆုံခွင့်ကျန်းမာရေးစောင့်ရှောက်မှုရရှိခွင့်တွေပါတဲ့အချက်6ချက်ကိုတောင်းဆိုပြီးအစာငတ်ခံဆန္ဒပြခဲ့ကြတဲ့အင်းစိန်ထောင်ကနိုင်ငံရေးအကျဉ်းသားတွေကိုအကျဉ်းဥစည်းဌာနနဲ့ထောက်အာဏာပိုင်တွေကညှိနှိုင်းမှုတွေလုပ်ပေးပြီးအစာငတ်ခံဆန္ဒပြနေတဲ့နိုင်ငံရေးအကျဉ်းသားတွေကသူတို့အစဉ်ပြေပြီဖြစ်ကြောင်းမိသားစုကိုပြောဆိုလိုက်တယ်လို့ဆိုပါတယ်။နိုင်ငံရေးအကျဉ်းသားအကျိုးဆောင်ကွန်ရက်ကကိုအောင်ထွန်းစော်ကအခုလိုပြောပြပါတယ်
။26ရက်နေ့ဒီနေ့မနေ့တနင်္လာနေ့မှာကျွန်တော်တို့ဒီအစာငတ်ခံဆန္ဒပြနေတဲ့မိသားစုဝင်တွေကတယောက်ထောင်သာသွားတွေ့တယ်။နှစ်ယောက်ကအဲဒီအစာငတ်ခံဆန္ဒပြနေတဲ့မိသားစုဝင်ကပါဆယ်သွားဖို့ပဲပေါ့နော်အဲ့ဒီခါမှာပါဆယ်ပို့ခွင့်လည်းရခဲ့တယ်ထောင်သာတွေးခွင့်လည်းရခဲ့တယ်ဒီနေ့မနေ့ထောင်သာသွားတွေ့တယ်ဒီနေ့26ရက်နေ့တနင်္လာနေ့သွားတွေ့တော့ချစ်ခွေးတိုင်းက14ယောက်လုံးအဆောင်ပြန်ရောက်လာတယ်အချင်းချင်းပြည်လည်သွားတယ်လို့အကြမ်းဖြစ်ရှိရတယ
်ဒီလိုအစဉ်ပြေပြီဆိုတဲ့သတင်းတွေမထွက်ခင်မေလ25ရက်နေ့ကတော့အကျဉ်းဥစည်းဌာနကတာဝန်ရှိသူတွေနဲ့ထောင်အာဏာပိုင်တွေဟာအစာငတ်ခံဆန္ဒပြနေတဲ့နိုင်ငံရေးအကျဉ်းသားတွေနဲ့လာရောက်ညှိနှိုင်းမှုတွေလုပ်ခဲ့တယ်လို့လည်းအခုလိုပြောပြပါတယ်
ဒီမြေကြီးမိုင်းတော့မှာညချမ်းမှုတို့ဥပုံဝင်ရဲ့ထောင်မိုင်းဥတ်ချက်ရှိလို့ကဒီမင်းကြီးကိုဆင်းလာပြီးတော့ထောင်ရဲ့ပေါ်တော့အုပ်ချုပ်ရေးဘုတ်ဒီဇုံညာမင်းကြီးကိုဆင်းလာတယ်ဆင်းလာပြီးတဲ့ခါမှာအစားငယ်ဆန္ဒပြနေနိုင်ငံရေးအကျဉ်းသား10ယောက်နဲ့တွေ့ဆုံဆွေးနွေးမှုလုပ်သွားတယ်လို့မင်းရဲ့မျက်နှာကကျွန်တော်သတင်းရရှိရတယ်အဲ့ဒီအချိန်ထိကိုရောက်ရှိနေတဲ့စစ်ကွေးတက်ကိုရောက်ရှိနေတာနိုင်ငံရေးအကျဉ်းသား14ယောက်အဆောင်မှာကျန်ခဲ့တဲ့သူကလည်းဆက်လက်ပြီးလုပ်နေတယ်လို့နောက်ဆုံးမှသိသွားတယ်ပေါ့နော်
ဒီလိုအစဉ်ပြေပြီးဆိုပြီးအထက်ကနိုင်ငံရေးအကျဉ်းသားတွေကပြောပေမဲ့ဘယ်အချက်တွေကိုလိုက်ရောတယ်ဆိုတာကိုတော့တိတိကျကျသိရှိခြင်းမရှိသေးကြောင်းစောင့်ကြည့်အကဲခတ်နေသေးပဲလို့လည်းပြောပါတယ်
။အဲအချက်တွေကိုလည်းရောလိုက်တယ်ဘလို့သဘောတူညီချက်တွေရလဲဆိုတော့ကျွန်တော်တို့အတိအကျမသိရသေးဘူး။ဒါမှမဟုတ်အခဲကနေပြီးတော့ပြန်ကြားလိုက်တဲ့အခါကအရှင်ပြေသွားတယ်ဆိုတဲ့အခြေအနေပဲသိရသေးတယ်။အဲဒီလိုကျွန်တော်တို့ကအခုအပြင်မှာရှိနေတဲ့အားစုတွေနဲ့ဘလို့အခြေအနေဘာဆက်လုပ်ရမလဲဆိုတော့ဆက်လက်ပြီးတော့စောင့်ကြည့်နေတာနေကြတယ်။
မေလ25ရက်နေ့ကတော့လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ဖြစ်တဲ့ Human Rights Watch အဖွဲ့ကြီးကအစာငတ်ခံဆန္ဒပြကြတဲ့နိုင်ငံရေးအကျဉ်းသားတွေနဲ့ပတ်သက်ပြီးမြန်မာအစိုးရကဘယ်လိုတုံ့ပြန်မလဲဆိုတာကိုအနီးကပ်သေချာစွာစောင့်ကြည့်သွားမယ်ဆိုပြီးပြောဆိုထားသလိုကုလသမဂ္ဂအနေနဲ့အနီးကပ်စောင့်ကြည့်နေပါတယ်ဆိုပြီးမြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ် Mr. Quintana ကလည်းဒီရက်ပိုင်းမှာပဲပြောဆိုခဲ့ပါတယ်အစာငတ်ခံဆန္ဒပြသူတွေရဲ့အကျဉ်းသားရပိုင်ခွင့်တောင်းဆိုနေရတဲ့ပတ်သက်ပြီးနိုင်ငံတကာကအာရုံစိုက်ပြီးစောင့်ကြည့်ဖို့လိုအပ်ကြောင်းကိုလည်းအမေရိကန်အခြေစိုက်မြမအရေးလှုပ်ရှားနေတဲ့ US campaign အဖွဲ့ကလည်းကြေညာချက်ထုတ်ပြန်ထားပါဗျ။နိုင်ငံရေးအကျဉ်းသားတွေကိုကူညီနိုင်ဖို့အတွက်နိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးကြိုးပမ်းနေသူတွေနဲ့ရန်ကုန်အခြေစိုက် ICRC အဖွဲ့တို့တွေ့ဆုံဆွေးနွေးစဉ်မှာလည်းနိုင်ငံရေးအကျဉ်းသားတွေရဲ့အခြေအနေကိုစိုးရိမ်ပူပန်မိတယ်ဆိုပြီးရန်ကုန်အခြေစိုက် ICRC နိုင်ငံတကာကြက်ကျင်ဒီအဖွဲ့ကလည်းပြောဆိုထားပါဗျ။အခုလိုမျိုးနိုင်ငံတကာရဲ့အာရုံစိုက်မှုတွေဖြစ်လာပြီးမှတော့မြန်မာအစိုးရကနိုင်ငံရေးအကျဉ်းသားတွေနဲ့ညှိနှိုင်းမှုတွေလုပ်ပြီးလက်ရောမှုတွေပေးခဲ့တာဖြစ်နိုင်တယ်လို့လည်းအကျဉ်းသားတွေအရေးဆောင်ရွက်ပေးနေတဲ့အဖွဲ့တွေကယူဆနေကြပါတယ်ရှင်။